IS အစ္စလာမစ်စစ်သေးကြွတွေကိုတိုက်ခိုက်ဖို့ခြေလျင်တပ်ဖွဲ့တွေဆီလွတ်လိုက်ရင်မှားယွင်းတဲ့လုပ်ရဖြစ်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ပုံမပြင်းထန်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့ပြည်တွင်းရောပြည်ပကပါဖိအားပေးတောင်းဆိုနေတာတွေကိုခုခံကာကွယ်ပြောကြားလိုက်တာဖြစ်ပါတယ်။မြေရဲပင်လယ်အပန်းဖြေမြို့မှာနေရာကျကျင်းပတဲ့G20 ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြတာမှာ IS အကြမ်းဖက်အုပ်စုဟာမကောင်းဆိုးဝါးကိုကိုးစားပြုသူတွေဖြစ်ကြောင်းသူတို့အပေါ်ပြုလုပ်တဲ့တိုက်ခိုက်မှုတွေကိုအရှင်းမြင့်ဆောင်ရွက်သွားမှာဖြစ်ပြီးဗျူဟာပြောင်းမှာမဟုတ်ကြောင်းသမ္မတဥပမာကပြောပါတယ်ပဲရစ်မြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာ IS အပေါ်ပြုလုပ်နေတဲ့ထိုးစစ်ဆင်မှုတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့အမေရိကန်ခြေလျင်တပ်ဖွဲ့တွေဆီလွတ်တိုက်ခိုက်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာကမ္ဘာအကောင်ဆုံးစစ်တပ်နဲ့စစ်ဘက်ဆိုင်ရာအုံနောက်တွေရှိကြောင်းအဲ့ဒီထူးချွန်တဲ့ခေါင်းဆောင်တွေနဲ့နှစ်ပေါင်းများစွာအချင်းချင်းတွေ့ဆုံခဲ့ပြီးလှုပ်ဆောင်နိုင်တဲ့နီလန်ပေါင်းများစွာကိုဆွေးနွေးတိုင်ပင်ခဲ့ပြီးဖြစ်တဲ့အကြောင်းခြေလျင်တပ်ဖွဲ့တွေဆီလွတ်တာဟာမာယုံမှုဖြစ်တယ်ဆိုတာသူတယောက်တည်းရဲ့အဆုံးအဖြတ်သဘောထားမဟုတ်ဘဲစစ်ဖက်နဲ့အရက်ဖက်ဆိုင်ရာအကြံပေးပုဂ္ဂိုလ်အားလုံးရဲ့အမြင်သဘောထားဖြစ်ကြောင်းသမ္မတဥပမာကပြောပါတယ်။